စစ်ကောင်စီရဲ့လေတပ်ဟာလာမယ့်လတွေမှာနိုင်ငံအနှံ့ပိုတိုက်ခိုက်ဖို့ပြင်ဆင်နေပြီးတော်လှန်ရေးအင်အားစုတွေနဲ့ဒေသခံအရတားတွေဟာသူတို့ရဲ့လေကြောင်းရံကိုတုံ့ပြန်တိုက်ခိုက်ဖို့မန်ပတ်လို့ခေါ်တဲ့အလွယ်တကူရွှေ့ပြောင်းတည်ဆောင်နိုင်တဲ့လေကြောင်းရံကာကွယ်လက်နက်တွေအလုံးလောက်ရဖို့အရေးကြီးလိုအပ်နေတယ်လို့ထိုင်းနိုင်ငံအခြေဆိုင်စစ်ရေးလေလာသုံးသပ်သူအန်တိုနီဒေးဗစ်ကသုံးသပ်ရေးသားလိုက်ပါတယ်မန်ပတ်လို့ခေါ်တဲ့ရွှေပြောင်းတည်ဆောင်နိုင်တဲ့လေကြောင်းရံကာကွယ်လက်နက်တွေဟာပျောက်ကြားစနစ်နဲ့တိုက်ခိုက်နေတဲ့တပ်ဖွဲ့တိုင်းအတွက်မရှိမဖြစ်လက်နက်တွေဖြစ်ပြီး1980ပြည့်လွန်နှစ်တွေမှာဆိုဗီယက်ကျူးကျော်သိမ်းပေါက်မှုကိုတော်လှန်ခဲ့တဲ့အာဖဂန်တပ်ဖွဲ့တွေရော2010လွန်နှစ်တွေမှာစီးရီးယားအာဏာရှင်အာဆတ်ကိုစန့်ကျင်တိုက်ခိုက်ခဲ့တဲ့အတိုက်ခံအင်အားစုတွေပါအသုံးပြုခဲ့တဲ့ဥပမာတွေရှိခဲ့တာကိုဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအနေနဲ့အာဖဂန်နစ္စတန်တို့စီးရီးယားတို့နဲ့မတူတာကလက်ရှိချိန်မှာမြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံအားလုံးဟာစစ်ကောင်စီကိုတော်လှန်တိုက်ခိုက်နေတဲ့အင်အားစုတွေကိုဒီလိုလက်နက်တွေကူညီထောက်ပံ့ပေးဖို့ဆန္ဒမရှိကြဘူးလို့ဆိုပါတယ်။ပြင်ပနိုင်ငံတနိုင်ငံဒါမှမဟုတ်ပေါင်ခိုဈေးကွက်ကနေဒီလိုလက်နက်တွေဝယ်နိုင်မယ်ဆိုရင်တောင်မြန်မာနိုင်ငံနယ်စပ်ကတော်လှန်ရေးအင်အားစုတွေနဲ့တနိုင်ငံလုံးပြန့်ကျဲနေတဲ့တိုက်ခိုက်ရေးအဖွဲ့တွေစီကိုရောက်အောင်ပို့နိုင်မှုအခက်အခဲတွေရှိနေသေးတယ်လို့စာရေးသူကသုံးသပ်ပါတယ်။အမျိုးသားညီညွတ်ရေးဆိုရအန်ယူဂျီကတော့စစ်ကောင်စီရဲ့လေကြောင်းရံကိုတံပြန်ခုခံဖို့လေရင်ပြက်လက်နက်တွေရရှိထားတဲ့အကြောင်းအန်ယူဂျီဆက်သွယ်ရေးသတင်းချက်လက်နဲ့နှီးပညာဝန်ကြီးဦးထင်လင်းအောင်ကပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောထားပါဗျ။
ကျွန်တော်တို့စီမှာဒီလေကြောင်းရံကိုကာကွယ်ဖို့အတွက်ပစ္စည်းရှိသလားဆိုတော့ရှိတာပေါ့ဗျာ။ဒါပေမဲ့ဘယ်နေရာတွေမှာရှိလဲဆိုတော့နေရာတိုင်းမှာတော့မရှိဘူး။ဒါပေမဲ့ချို့နေရာတွေမှာရှိတာ။အေးရှိလို့အဲ့ဒီနေရာနဲ့ဒါတိုးရင်တော့ကျွန်တော်တို့ကတော့ပြချမှာပဲ
စစ်တပ်အရာရှိဟောင်းတွေနဲ့စုဖွဲ့ထားတဲ့တင်နဂမဟာဗျူဟာလေ့လာရေးအင်စတီကျူရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးနိုင်ဆွေဦးကတော့ NUG ရဲ့လေရင်ပြက်လက်နက်ဆိုတာ FN6 လို့ပခုံးထန်းလက်နက်မျိုးပဲဖြစ်နိုင်ပြီးစစ်ကောင်စီရဲ့လေတပ်အတွက်အကြီးကြီးမားမားထိခိုက်နိုင်စရာမရှိဘူးလို့သုံးသပ်ပါတယ
်သူတို့ NUG ရဲ့လေရင်ပြက်လက်နက်ဆိုတာဒီပခုံးထန်းတုံးတွေပဲဖြစ်ဖို့အများရတယ်ပေါ့နော်ဟိုလက်တွေမှာတော့မစွန့်ကျင်တဲ့မရှိဘဲနဲ့နောက်ပြီးတော့ထားသူတွေစနေအဆင်မရှိရဲနဲ့တော့အဆင်မရှိရဲနဲ့ဘယ်လိုမှဖြစ်လာတယ်မရှိဘူးမြင်ပါတယ်ဆိုတော့ဒီတက်မော်ဒယ်ဘယ်လိုရိုက်ခတ်မှုရှိလာတယ်အရင်ကလည်းဒီတိုင်းတိုင်းရဲ့ quality မှာရှိနေတယ်ဆိုတော့ဖြစ်တဲ့အတွက်ဒါကတော့သတိထားပြီးသားဖြစ်တဲ့အတွက်ဟိုဒီဘက်ပုံထူးထူးထူးထူးပို့ပြီးတော့မှဟိုတော့ဆက်ပြီးတော့မှဟိုပို့ပြီးဒီ use ထားကြမလို့အရင်ကကျူထားပြီးသားပေါ့
လေချောင်းရံကာကွယ်လက်နက်တွေမရနိုင်ရင်လည်းရှမ်းပြည်နယ်မှာ TNLA နဲ့ MNDAA အဖွဲ့တွေရခိုင်ပြည်နယ်မှာရခိုင်တပ်တော် A တပ်ဖွဲ့တွေစီမှာတွန်းနှင်းကြက်ကြက်အသုံးပြုနေကြတဲ့ HMG စစ်တပ်နဲ့တင်းနဲ့တရုတ်လို့စနစ်မမစတဲ့နတ်တွေကိုတော်လှန်ရေးအင်အားစုတွေအကြားဖြန့်ဖြူးအသုံးပြုနိုင်မှုလိုအပ်တယ်လို့ဆောင်းမရှင်အန်တိုနီဒေးဗစ်ကသုံးသပ်ပါတယ်။ဒီလက်နက်တွေဟာမန်ပတ်စ်လက်နက်တွေလောက်မထိရောက်ပေမဲ့စစ်ကောင်စီတပ်တွေရဲ့ရဟတ်ယာဉ်တွေနဲ့အနိုင်ပြန်လေယာဉ်တွေကိုကောင်းကောင်းချိန်ချောက်နိုင်တဲ့အနေအထားရှိတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံဟာ1989ခုနှစ်ကနေ1988ခုနှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံမှာဆိုဗီယက်တပ်ဖွဲ့တွေကိုတွန်းလှန်တိုက်ခိုက်ခဲ့တဲ့ကွန်မြူနစ်ဆန့်ကျင်အင်အားစုတွေကိုအိနီးစင်းပါကစ္စတန်နိုင်ငံကနေတဆင့်လေရင်ပြက်ဆက်တနတ်နဲ့ပခုံးထန်းတာတိုဒုံးကြီးတွေထောက်ပံ့ပေးခဲ့တာဟာစစ်ပွဲရလဒ်ကိုအပြောင်းလဲဖြစ်စေခဲ့ပြီးဆိုဗီယက်တပ်တွေပြန်လည်ဆုတ်ခွာခဲ့ရတာကိုဆောင်းမရှင်ကထောက်ပြထားပါတယ်။ဒါအပြင်ပုံမထိရောက်တဲ့နည်းဗျူဟာတစ်ခုကတော့2000ပြည့်နှစ်တွေကတီရီလင်္ကာစစ်တပ်ကိုတွန်းလှန်တိုက်ခိုက်ခဲ့တဲ့တမီလ်ကြားတပုံတွေရဲ့နည်းဗျူဟာအတိုင်းစစ်ကောင်စီရဲ့လေတပ်စခန်းတွေတိုက်လေယာဉ်တွေနဲ့လေတပ်အခြေခံအဆောက်အုံတွေကိုပြမှတ်ထားတိုက်ခိုက်တာဖြစ်တယ်လို့အန်တိုနီဒေးဗစ်ကသုံးသပ်ပါတယ်။ဒါအပြင်တိုက်လေရင်တွေအတွက်မရှိမဖြစ်လိုအပ်တဲ့လေရင်စီတင်သွင်းတာကိုအဓိကထားပြီးပိတ်ဆို့အရေးယူနိုင်မယ်ဆိုရင်လည်းထိရောက်တဲ့ရလဒ်တွေပေါ်ထွက်လာနိုင်မယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒါကြောင့်စစ်ကောင်စီဟာလာမယ့်နွေရာသီမှာလေကြောင်းကတိုက်ခိုက်တာတွေပိုလုံလာနိုင်တဲ့အတွက်တော်လှန်ရေးအင်အားစုတွေဘက်ကလိုအပ်တဲ့လက်နက်တွေကိုတနည်းနည်းနဲ့ရမှစစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုတွေရဲ့အောင်မြင်မှုအလားလာကောင်းလိမ့်မယ်လို့သုံးသပ်ထားတဲ့အကြောင်းခုတစ်ပတ်သမိုင်းတွေကပြစ်စုံပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။